အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲဟာသူ့အတွက်တရားမျှတမှုမရှိဘူးလို့ပြောဆိုခဲ့တဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကိုသမ္မတ Barack Obama ကအင်္ဂါနေ့မှာဝေဖန်လိုက်ပြီးတော့ Trump အနေနဲ့အခုလိုပြစ်တင်ပြောဆိုနေတာတွေကိုရက်ပြီးရွေးကောက်ပွဲမှာထောက်ခံမှုရအောင်သာစီရင်မှုပြောကြားခဲ့ပါတယ်။ရွေးကောက်ပွဲတော့မကျင်းပရသေးပဲရွေးကောက်ပွဲနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုအသေးရဖြတ်ဖို့ကြိုးစားတဲ့သမ္မတလောင်းမျိုးသူ့ဘဝတက်တန်းတက်လျှောက်မှာရောခေတ်သစ်နိုင်ငံရေးသမိုင်းမှာပါတခါမှမတွေ့ဘူးခဲ့ဘူးလို့လဲအင်ဗျူတော်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။အချက်အလက်အထောက်အထားမရှိတဲ့ဒီလိုပြောဆိုမှုမျိုးအရင်ကမကြုံခဲ့ဘူးဘူးလို့လဲပြောဆိုခဲ့ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့သဘောထားကောက်ယူထားတဲ့စစ်တမ်းတွေမှာပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ထက်ထောက်ခံမှုကျဆင်းလာချိန်မှာပဲရွေးကောက်ပွဲတရားမျှတမှုပေါ်မကြသေးခင်ရဲတွေကဆာလို့မစ္စတာထရန့်ကမေးခွန်းထုတ်လာခဲ့တာဖြစ်ပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်တချို့ပြည်နယ်တွေမှာကြိုတင်မဲပေးနေကြမှာပဲ။အထောက်အထားခိုင်ခိုင်မာမာမပြနိုင်မဲမဲမတမာမှုတွေဖြစ်နေတယ်လို့ပထမဦးဆုံးအကြိမ်အစိုးရတာဝန်အတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနေတဲ့အင်ချက်မြေလုပ်ငန်းရှင်ကလေးကျွဲတထေးကြီးဒေါ်နယ်ထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။